င်္ဂလာပါခင်ဗျာကျွန်တော်တို့ဒဲလီလိုက်အစီအစဉ်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်စတင်ပါပြီနိုင်ငံအကြီးအကဲတွေနဲ့သူတို့ရဲ့မူဝါဒတွေအပေါ်မှာလွတ်လပ်စွာရေးသားပြောဆိုခွင့်နဲ့လွတ်လပ်စွာဝေဖန်ဆန်းစစ်ခွင့်ဆိုတာဟာဒီမိုကရေစီစနစ်ရဲ့အခြေခံယူဆတရားဖြစ်ပါတယ်မကြခင်ရပိုင်းတုန်းကတော့ဒီမြမတပ်မတော်ကိုဝေဖန်ပြီးတဲ့သတင်းအေဒါချုပ်တဦးနဲ့ကလောင်ရှင်တဦးတို့ကိုဆက်သွယ်ရေးပုံမှန်နဲ့ဖမ်းဆီးခဲ့ပါတယ်ဒါကြောင့်မလို့ဒီမိုကရေစီအသွင်ကူးပြောင်းလာနေတဲ့လက်ရှိမြန်မာနိုင်ငံမှာအခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့ဘလောက်ထိအာမခံချက်တွေရှိထားပြီလဲ။နောက်လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အဟံတားတွေရောဘာတွေကြုံနေရလဲဆိုတာအခုဆွေးနွေးမှာဖြစ်ပါတယ်။ပေါင်းဆွေးနွေးပေးဖို့အဓိကပုဂ္ဂိုလ်3ရှိပါတယ်။ပထမတူကတော့မြန်မာမီဒီယာကောင်စီကဦးမြင့်ကျော်ဖြစ်ပါတယ်ခင်ဗျ။နောက်တူကတော့လူခွင့်ရှင်နေကြီးဦးရောဘတ်ဆန်အောင်ဖြစ်ပါတယ်။နောက်တူကတော့မောင်ဆောင်ခဖြစ်ပါတယ်။ကုဆောင်ခကတော့ဒီဆက်သွေးပုံမှပြင်ဆင်ရေးနဲ့ပတ်သက်တဲ့သူရိနာအဖွဲ့ကအဖွဲ့ဝင်ဖြစ်သလိုပဲသူကိုယ်တိုင်ကလည်းဒီ66ကာကြီးဆက်သွေးပုံမှနဲ့အရေးယူခံခဲ့ရဘူးသူဖြစ်ပါတယ်ခင်ဗျ။ကျွန်တော်အရင်ဆုံးကိုမြင့်ကျော်ကိုမေးကြည့်ပါလိမ့်ခင်ဗျာဦးမြင့်ကျော်ကြားရပါလားခင်ဗျာ
ဟုတ်ကဲ့ကြားပါခင်ဗျာ
ဦးမြင့်ကျော်ခုနကကျွန်တော်ပြောသလိုပါအခုမကြခင်ရပိုင်းကပဲသတင်းအေဒါချုပ်တူနဲ့ကလောင်ရှင်တူကဆက်သွေးပုံမှန်နဲ့ဖမ်းခံရတယ်အခုမြန်မာနိုင်ငံကဘာပြောပြောဒီမိုကရေစီနည်းရရွေးချယ်တင်မြှောက်တဲ့အစိုးရတရားလည်းတက်လာတယ်အခုလိုအနေထားမျိုးမှာလွတ်လပ်စွာဝေဖန်ပြောဆိုခွင့်နဲ့ပတ်သက်လို့ဒါကဘလောက်ထိထိခိုက်လာနိုင်လဲဘလောက်ထိလွတ်လပ်စွာပြောဆိုခွင့်အပေါ်မှာလက်ရှိအနေထားမှာအာမခံချက်တွေရှိနေပြီလဲကိုမြင့်ကျော်ရဲ့စိုးရင်ချက်လေးအရင်ဆုံးပြောပြပါလား
ဟုတ်ကျွန်တော်တို့အစိုးရကိုဖြစ်စေနောက်တစ်ခါအစိုးရအဖွဲ့ဝင်တွေကလူပုဂ္ဂိုလ်တူတူကြောက်ဖြစ်စေနောက်တစ်ခါတော့အခုတက်မတော်လို့ဖြစ်စေပေါ့နော်အဲ့ရမျိုးကိုဟိုဝေဖန်တာပဲဖြစ်စေတစ်ခါလေးမှာအမနာပါလို့သဘောမျိုးရေးသားအွန်လိုင်းမှာရေးသားမိတဲ့ဟာတွေကိုဒီလောက်ပြင်းထန်တဲ့ပြင်းထန်တဲ့ပုံမှန်နဲ့တစ်ခါရဲဟိုထောင်ကိုတန်းပြီးတော့ဟိုအချုပ်တဲ့တန်းပြီးရောက်နိုင်တယ်ပြီးတော့ထောင်လဲကျမယ်ဆိုတော့အလုံးကသေချာဒီလောက်သိနေကြတဲ့ကိစ္စဟိုပုံမှန်မျိုးနဲ့စွဲတာကတော့ဒါဟိုကြောက်အောင်အကြောက်တရားကိုဖြစ်စေတာပေါ့နော်ဆိုတော့အဲ့ဒီအကြောက်တရားကဟိုတစုံတရားဝေဖန်မှုအတွက်အားလုံးကနှုတ်ဆွန့်စွားမဲ့သဘောရှိတယ်ဟိုအခုတစ်ယောက်ကဒီအားလုံးကတော့အဲ့ဒီကိစ္စမျိုးမဟုတ်ပေမဲ့လို့တချို့တော့ဟာတွေကဒီဝေဖန်တဲ့ကိစ္စမျိုးတွေနဲ့တွားဆက်နွယ်နေတော့အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကလက်လက်စွာထုတ်ဖို့ပြောဆိုခွင့်အတွက်သွေးရင်လာတဲ့သဘောရှိတဲ့သဘောမျိုးဖြစ်တယ်အဲ့ဒါကြောင့်လေပြီးဟိုလာတန်ကြာကလေးကဒီပုံမှန်ကိုပြင်ဆင်သင့်တယ်ဆိုတဲ့ဟာကိုဟိုတောက်လျှောက်ပြောလာတာပေါ့နော်အခုကတော့တစ်ခုပြီးတစ်ခုဟိုဆင့်ကဆင့်ကဖြစ်လာတော့ပို့ပြီးတော့သွေးရင်တွေဖြစ်လာတဲ့အနေထားဖြစ်လာ
ဟုတ်ကဲ့ကျွန်တော်ကတဆက်သေးမိချင်ပါလေအခုဂျပန်အခုဒီလာပိုင်းနေတွေ့မှာပဲသတင်းမီဒီယာအဖွဲ့အစည်းကလူတွေမကြမကြဒီ60ယောက်ဂါကြီးနဲ့ညှိစွန်းနေတာတွေခဏခဏဖန်ခါတာတွေလည်းဖြစ်နေတယ်တရားစွဲခံတာတွေလည်းဖြစ်နေတယ်အဲ့တော့ဒီအခြေအနေမျိုးမှာမြန်မာသတင်းမီဒီယာအနေနဲ့ subcensorship ကိုကိုကိုစင်ဆာလုပ်ရတဲ့အခြေအနေမျိုးရောက်နေပြီလားဒီလိုနေထားမျိုးမှာဘယ်လိုအခြေအနေမျိုးရှိလဲကိုမြင့်ကျော်သုံးသပ်ပြပ
ါဟုတ်ဟိုအခုသတင်းနောက်တစ်ယောက်ကိုဥပမာမေးကြည့်လိုက်မယ်ဆိုရင်အခုတက်နဲ့ပတ်သက်တဲ့ကိစ္စတော့လကောင်းအစိုးရအဖွဲ့နဲ့ပတ်သက်တဲ့ကိစ္စတော့လကောင်းဟိုရေးတော့မယ်ဆိုရင်စိတ်ထဲမှာဘယ်လိုနေမလဲလို့မေးကြည့်လိုက်ရင်ရိုးသားသားပဲမေးကြည့်လိုက်တဲ့အခါမှာအများစုကပြောပါလိမ့်မယ်ကျွန်တော်တို့တော့အများကြီးသတိထားလိမ့်မယ်ဟိုတကလုံးတော့နှောင်းမဲ့ဖြစ်စီတခါလေအချက်လက်ပဲဖြစ်စီအဲ့လိုမျိုးတခုခုမှားယွင်းတာနဲ့ဒီ6ယောက်ကားကြီးနဲ့ဟိုဆွဲခံမဲ့ဆိုတဲ့ဟာမျိုးကိုသူတို့သတိထားလိုက်မယ်နောက်တစ်ခုကတော့ရေးတဲ့လူတွေသတိထားရသလိုကိုကရေးကျင်အောင်တော့ကိုကရေးရဲအောင်တော့ထုတ်ဝေသူလို့ပြောတဲ့အဲ့ဒီတောင်းခံမဲ့လူတောင်းခံအက်ဒီတာတို့အက်ဒီတာချုပ်တို့သူတို့ကလည်းဟိုကိုရေးတဲ့ဟာကိုသုံးမှမဟုတ်တော့ဘူးနော်အခုကနှစ်ဦးစလုံးကိုအပြစ်ပေးတဲ့သဘောမျိုးဖြစ်နေတော့အဲ့ဒီနှစ်ခုကဒီလို့လွတ်လပ်စွာရေးသားခွင့်ပေါ့နော်အဲ့လိုဟာမျိုးကိုတွားပြီးတော့ဟိုကိုဟာကိုစင်စာဖြတ်တောက်တဲ့ဟာမျိုးအကျိုးတရားမှုကအခုတည်းမဲ့ရောက်နေပြီလို့ကျွန်တော်တော့ဟိုနားလည်နေ
တယ်တစ်ဆက်တည်းကျွန်တော်မေးချင်တာကတကယ်တမ်းပြောမယ်ဆိုရင်သတင်းမီဒီယာနဲ့ပတ်သက်လို့ဥပဒေရှိတယ်ဒီဥပဒေရဆိုလို့ရှိရင်သတင်းမီဒီယာတွေအပေါ်မှာဟိုတရားစွဲဆိုခြင်းတွေတခုရေးယူခြင်းတွေဆိုလို့ရှိရင်သတင်းမီဒီယာကောင်စီနဲ့ဆက်ဆံပြီးလုပ်ရမယ်ဆိုတာမျိုးဒါတွေကဖြစ်မလာဘူးဘာကြောင့်လဲဥပဒေရဲ့အားနဲ့ကြောင်လားဘယ်လိုဖြစ်တာလဲခင်ဗျာ
ဒီမှာအသေးဖြစ်မှုမှာအရင်ကပုံမှန်900အောင်3-3ထားကြည့်ရတယ်အခုကတော့ online ကိစ္စပါလာတာနဲ့ဒီ66ကောက်သုံးရတယ်ပေါ့နော်ပုံမှန်900ဒီတန်းကျတော့ဟို online အတွက်လည်းသုံးရင်ရတယ်ဒါပေမဲ့ပုံမှန်900ကတစ်ခါလေးဒဏ်ငွေပဲချတယ်တစ်ခါလေးအများဆုံး6,000-3,000ပဲချတယ်ဟိုတာရကတွေရှိတော့ဒီတရားစွဲမဲ့လူတွေကအဲ့ဒီပုံမှန်မျိုးကိုမသုံးညံ့ရဘူးနော်သူ့ထက်ပိုပြီးတော့သက်တာရာကသတိမီဒီယာဥပဒေသတိမီဒီယာဥပဒေမှာအပြည့်အဖြည့်မှုဆိုသူကတန်ငွေမဆောင်မှထောင်ကြမှာပေါ့ဆိုတော့အဲဒီဟာမျိုးကိုသုံးဖို့ထက်ကိုဒီတရားစွဲမဲ့လူရဲ့ပို့ပြီးတော့ဟိုပြစ်ဒဏ်များများခံ ရမယ်ဟာမျိုးရွေးကြတာပေါ့နော်အဲဒါပေမဲ့အစိုးရတို့ဘာတို့ကလည်းအဲ့ဒီအဲမှာပါနေတယ်နောက်တစ်ခုဆိုတော့အစိုးရတို့တက်မတော်တို့ကတရားရေးမှန်တိုင်းကိုဩဇာလွှမ်းမိုးမှုရှိတော့အဲ့ဒီကစွဲတဲ့ဟာမျိုးဆိုရင်ခွင့်ပြုချက်တွေပါတယ်အချက်ချင်းကိုလွယ်လွယ်ကူကူဝန်ကြီးဌာနရဲ့ခွင့်ပြုချက်တွေလွယ်လွယ်ကူရတယ်တရားရေးမှန်တိုင်းပေါ်မှာဩဇာတရားရေးမှန်တိုင်းလည်းစိုးရိမ်ပြီးတော့အဲ့ဒီလူတွေကိုအပြစ်မပေးဘဲလွတ်ပြစ်ဖို့ဝန်လေးတက်ကြတော့အဲ့ဒီဟာပိုဆိုးတယ်ချက်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကိုမြင့်ကျော်လေတိုင်းပေါ်မှာခဏနေပြောပါအောင်ခင်ဗျာကျွန်တော်ရှင်းနေဥရောပဆန်အောင်ဖိတ်ခေါ်ချင်ပါတယ်ဥရောပဆန်အောင်ကျွန်တော်အရင်ဆုံးမေးချင်တာကတော့လွတ်လပ်စွာပြောဆိုဝေဖန်ခွင့်နဲ့ပတ်သက်လို့အာမခံထားတဲ့ဥပဒေတွေပါဖွဲ့စည်းပုံမှာတော့ထည့်ထားတယ်ဒါပေမဲ့အခုလိုမျိုးလွတ်လပ်စွာပြောဆိုဝေဖန်မှုကိုကန့်တတ်တဲ့ဥပဒေလည်းရှိတော့သူ့ကိုပြန်ပြီးတော့ override လုပ်နိုင်မဲ့ဥပဒေတွေပါတယ်မရှိဘူးလားခင်ဗျာဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့အခြေအနေရှိလဲ
လွတ်လပ်စွာပြောဆိုခွင့်ကိုအာမခံနိုင်တဲ့ဥပဒေဟာစာအုပ်ထဲမှာတော့ရှိလက်တွေ့နေပြမှာမရှိဘူးလက်တွေ့နေပြမှာဒီ66ကကြီးကလွတ်လပ်စွာပြောဆိုခွင့်ရေးသားခွင့်ဟုတ်လားသူ့ကိုယူဆခွင့်နေအားလုံးကိုတင်တလာဖုံးစီတဲ့ဥပဒေဖြစ်နေတယ်အဲ့တော့ကိုတလုံးကတော့ထုတ်လိုက်တာပဲနိုင်ငံသားတွေရဲ့ပုဂ္ဂလိကလုံခြုံမှုပစ္စည်းဥစ္စာလုံခြုံမှုစသည်ဖြင့်အကာအကွယ်ပြုတဲ့ဥပဒေတော့ထွက်လာတယ်ဒါပေမဲ့အဲ့ဒီဥပဒေကအသက်မဝင်ဘူးအဲ့ဒီအသက်မဝင်တဲ့အခါကျတော့66ကားကြီးရဲ့အောက်မှာပြားပြားမောက်နေရတဲ့ပြည်သူတွေရဲ့ဘဝကခေါင်းမဖော်နိုင်အောင်ဆက်ဖြစ်နေရတယ
်ဟုတ်ကဲ့တစ်ချက်တစ်ခုမေးချင်တာကလက်ရှိဖွဲ့စည်းပုံမှာလဲလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတာကိုပေးထားတယ်အဲ့တော့တကယ်မူရင်းပင်မရှိနေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါရဲသားနဲ့ဒီဥပဒေတွေကဒီဥပဒေတွေအပေါ်မှာပြန်ပြီး override မလုပ်နိုင်ဘူးလားဥပဒေရောင်းချောင်းရ
ဟုတ်တယ်အဲ့တော့ဒီရစတဲ့ဥပဒေပြင်ဆင်ချက်အရာဆိုရင်ရစတဲ့ဥပဒေပုံမှန်130တာကြီးမှာအဲ့ဒီလိုအခွင့်အရေးတွေကိုခိခိုက်လာတဲ့အခါမှာအမှုဆွဲဆိုလို့ရတယ်ဆိုတော့ပြဋ္ဌာန်းထားတယ်အဲ့တော့ဒီဟာကလွတ်လပ်စွာပြည်မီယူဆပိုင်ခွင့်ရှိတယ်ဆိုတော့ဟဲ့လားပုံမှန်354နဲ့တက်ဆိုင်တဲ့ကိစ္စလူ့ခွင့်ပြည်ညာစရအပိုက်19နဲ့တက်ဆိုင်တဲ့ကိစ္စဒီလိုဟာတွေကိုခိခိုက်အောင်လုပ်လာခဲ့တဲ့ဆွဲဆိုမှုတွေကိုရစကြီးဦးရေပုံမှန်130ကကြီးနဲ့တွန်းလိုက်ရင်တော့ရတယ်ဒို့တော့တရားစီရင်စနစ်ကလေဘယ်မလွတ်လပ်တဲ့တရားစီရင်နဲ့ရင်းရင်နေတဲ့တရားစီရင်ပုံတံဖြစ်နေတော့ဒီလူအခွင့်အရေးကဘယ်လိုမှမရရှိနိုင်ဘူးထွန်းတောက်မလာနိုင်ဘူးဆက်လက်ပြီးတော့မောင်နေအောင်ပါပဲလို့ပြောခြင်းတယ
်ဟုတ်ကဲ့ကဲ့ကျွန်တော်အိမ်မှာတစ်ချက်ထပ်မေးချင်ပါလေ66ကကြီးပြင်ဆင်ရင်းနဲ့ပတ်သက်လို့လွတ်တော်ထဲမှာလဲဆွနစ်နေကြပြီဒါပေမဲ့ဂနေ့အချိန်ထိဖြစ်မလာသေးဘူးအဲ့တော့တစ်ဖက်လှည့်ပြီးတော့ဥမာဖွဲ့စည်းပုံအခြေခံဥပဒေခုံရုံးလို့ဘာလို့ကနေပြီးတော့ဒါဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုတဲ့ဟာမျိုးကသွားလို့မရနိုင်ကြဘူးလား
အဲ့ဒါကဒီလိုပြဒီဥပဒေစတင်ပြတ်တန်းဆွနစ်လာတဲ့ကူကအရင်ချင်းတိတ်မပြေဝတဲ့လွတ်တော်ကိုယ်စားလှယ်ဒီနဲ့ဒီဆွေးနွေးပြီးတော့ဗိုလ်သိန်းဆိုင်အစိုးရဟိုကာကွယ်ဖို့အတွက်ဒီဥပဒေကိုအဓိကထားဆွဲလာတာအခုအဲ့ဒီဥပဒေပြင်ဆင်ရင်းနဲ့ပတ်သက်ရင်ဖွဲ့စည်းပုံအခြေခံဥပဒေကုံရုံးကိုတင်ဖို့ဆိုတာကကျွန်တော်တို့အရသားတွေကကိုယ့်ဘာကိုတင်လို့မရဘူးစွတ်တော်ကိုယ်စားလှယ်တွေကဥဆောင်ပြီးတော့လုပ်ပေးရမှာအခုစွတ်တော်ကလည်းအခုချိန်ထိတော်အကောင့်တွေပေါ်ဆော်ရတာမရှိသေးတဲ့အချိန်ကြာမှာပဲအမှုတွေကတိုးပွားလာတယ်ပြည်ပလောကမှာလည်းနိုင်ငံရေးလောကတရားရေးလောကလူမှုလောကလောကအလုံးမှာပွက်လောညံနေပြီအဲ့တော့ပြည်သူအသံကိုနားထောင်မဲ့တွတ်တော်ကစောင့်ဘုံနဲ့အညီတာကိုအမြန်ဆုံးလုပ်ပေးသင့်ပြီမဟုတ်ရင်ဒီဥပဒေဟာလက်စားချင်ရည်ဥပဒေ reverse law အဖြစ်နဲ့ပြည်သူကမြင်နေတယ်လူတယောက်ကိုအမြင်ကြရင်အချုပ်ထဲတိုးပို့လို့ရတာ66ကားကြီးတာမန်ပုံမှန်900နဲ့မစွဲတော့ဘူးတော့ဒီ66ကားကြီးနဲ့ပတ်သက်ပြီးတော့တကူကြီးရဲ့အဓိပ္ပာယ်ဖွင့်ဆိုခြင်းမရှိဘူးနည်းဥပဒေမရှိဘူးเนาะအမှုစစ်တဲ့တရားသူကြီးအများစုကကြွန့်ကျင်မှုမရှိဘူး ကျွန်တော်တို့နိုင်ငံမှာစိုက်ဘာလုံးမရှိဘဲနဲ့စိုက်ဘာဒီပါတ်မန့်ကြီးဖြစ်နေတယ်အဲ့တော့စစ်ဆေးတဲ့အခါမှာလည်းပဲအားနည်းချက်ရှိသလိုပို့ပြီးတော့စိုးရတာကဆန့်ရှင်လို့တရားစိုးစိုးကွင်းပြူမိတ်လို့ဆိုတဲ့စက်သွေးဝင်ကြီးဌာနရဲ့အမစာရလိုက်ကြည့်ဦးတတိယပိုက်မှာတတိယကထောက်တာခိုင်းလုံးပါကအောက်ဆုံးစာချုပ်မှာတရားစွဲစုနိုင်ကြောင်းပြန်ကြားပြီးလေဆိုတရားစွဲစုခွင့်ပြုမိန့်ထုတ်ပေးတာမဟုတ်ဘူးဒါပေမဲ့လို့အဲ့ဒီစာရွက်နေပဲထောင်ချခဲ့တာလူပေါင်း60လောက်ရှိနေအဲ့တော့နောက်တစ်ချက်ဒီဥပဒေရဲ့စိုးကျိုးတရားကအချင်းချင်းကြည်အေးလို့ရုပ်သိမ်းမယ်ဆိုရင်တောင်းတရားသူကြီးကသူ့သဘောနဲ့သူရာဇဝတ်ကျင့်သုံးမှုတွေပုံမှန်494အရာခွင့်ပြုလို့မရဘူးစက်သွေးရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်ကိုယူရတယ်အဲ့တော့ဒါကဥပဒေမှာမပါဘဲနဲ့ဒီတရားသူကြီးရဲ့လုပ်ပိုင်ခွင့်အာဏာကိုချုပ်ကန်ထိန်းချုပ်လိုက်တာဖြစ်နေတော့ကျွန်တော်လိုက်ခဲ့တဲ့တာဂီတာအမှုမှာလေမြားပါကွဲပါလီရောဗျာ၄လလောက်ကြာပါလို့အဲ့တော့ဒီဥပဒေကဘယ်လိုပဲကြည်ကြည်နော်ပါပါတိလည်းဒါပဲအတုံးလိုက်ကြီးလည်းဒါပဲဆိုတော့ဆရာကြီးတကယ်ပေဒီရဲ့သကလုံးကိုတုံးလိုက်ရင်တော့မစင်တုံးလို့ဖြစ်နေတယ်ဟု
တ်က
ဲ့ဒါကြောင့်မလို့ဒါကိုအမြန်ဆုံးသိကျုပ်တင်ပါလေလို့ကျွန်တော်တို့ကအကြံပြုတောင်းဆိုနေတာ
ဟုတ်ကဲ့ဦးမြကျော်ဦးရဘဆန်အောင်ဒီလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ကုဆောင်ခါကိုတခါတည်းဖိတ်ချင်ပါတယ်ကုဆောင်ခါကြားပါလားခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကုဆောင်ခါလက်ရှိအဖြစ်ဒီဆက်သွေးပုံမှန်ပြင်ဆင်ရေးနဲ့ပတ်သက်လို့သူရနာအဖွဲ့မှာလည်းပါတယ်ပြင်ဆင်ရေးကိုလှုပ်လှုပ်နေတဲ့ company မှာလည်းပါတယ်အဲ့တော့အခုအနေထားကလှုပ်တော့လှုပ်နေကြရပဲပြင်ဆင်ဖို့အတွက်ဖြတ်သိမ်းဖို့အတွက်တကြွလှုပ်ရှားသူတွေကိုအမတ်တွေရောပြောကြဆိုကြဆွေးနွေးနေရဘာကြောင့်အခုတတိလက်တွေဖြစ်မလာသေးရလဲဘလို့အခက်အခဲတွေရှိနေလဲခင်ဗျာ
အဲစဉ်းစားနေပါပဲဒီဒီပုံမှန်ကဒီသစ်တော်ဘက်ကနေပြီးတော့ဟိုပြင်ရင်တဲ့ပုံစံမျိုးမတွေ့ရဘူး။ဘာလို့ဆိုဒီပုံမှန်ကဒီစစ်တပ်နဲ့လည်းဆက်နွယ်လို့ဒီဟိုကြီးလို့ကြာမလို့ညှိနှိုင်းဆောင်ရွက်ကြာမလို့တကယ်ဒီလက်ရှိကျွန်တော်တို့ဒီသစ်တော်ထဲမှာဒီ majority ဖြစ်နေတဲ့ NLD ပါတီဝင်တွေပြင် NLD ကနေပြီးပြင်ကျင်နေဆိုရင်ချက်ချင်းပြင်လို့ရတဲ့ပုံမှန်တစ်ခုဖြစ်တယ်။ဆိုတော့ဒီပုံမှန်ပြင်နိုင်ခြင်းမပြင်နိုင်ခြင်းဟာဟို NLD မှာပဲတာဝန်ရှိတယ်လို့ကျွန်တော်ယူဆတယ်။ဆိုတော့အဲ့ဒီဟာပြင်ခြင်းမပြင်ခြင်းရတယ်ပြိုးနယ်ပဲဆိုင်လေးမယ်လို့ကျွန်တော်ထင်တယ်ဗျ
။ဟုတ်ကဲ့ကျွန်တော်အဲ့မှာတစ်ဆက်တည်းမေးချင်ပါလေအာနာရ NLD ပါတီထဲမှာလည်းဒါနဲ့ပတ်သက်လို့သဘောထားကွဲလွဲနေမှုတွေရှိတယ်ဆိုတဲ့သတင်းတွေကျွန်တော်တို့လည်းလုတ်ထားတာရှိပါတယ်သတင်းတွေရပါတယ်ဥမာဆိုလို့ရှိရင်တွင်းမှုဖွဲ့ကဥညာဝန်ဆိုရင်ဒါကိုဒီဥပဒေအရမရှိသင့်ဘူးဆိုတာမလိုလားဘူးဆိုတာပြောထားပါတယ
်
ဥထိန်နေလို့ပါလို့ကြောက်တာပြင်မယ်ရှိဖို့လိုတယ်ဆိုတော့ဒီအချိန်တွေကအာနာရပါတီထဲမှာကိုဘယ်လောက်ထိရိုက်ခတ်မှုရိုက်ခတ်နေတာတွေ့ရလဲနောက်တစ်ခုအာနာရပါတီလုတ်နေတဲ့နိုင်ငံရေးပေါ်မှာဘယ်လောက်ထိတက်ရောက်မှုရှိပါလဲ
အဲ့တော့အဓိကကတော့ကျွန်တော်ပြောလို့ဒီဟိုညွတ်တော်အမတ်ကြီးဆိုရတဲ့လက်ရှိအခြေအနေအရဆိုရင်ဒီဟိုအဓိအပေါ်ကအထိတ်တိုင်းကောင်းဆောင်နေရဲ့အဲအခြေအနေကိုကြည့်ပြီးတော့ပဲသူတို့တွားနေတာသူတို့ပုံသူတို့ရဲ့ဟိုဟိုလုတ်ကျင်တဲ့အဆိုတွေလည်းပြင်လို့မရဘူးဘာလို့လဲဆိုတော့ဒါဥပမာလည်းရှိပါတယ်အဲ့ပြီးခဲ့တဲ့ကာလတွေတုန်းကဒီဥပဒေနဲ့ပတ်သက်ပြီးတော့အဆိုတင်ပြင်းမှုလုတ်ခဲ့တဲ့အမတ်တယောက်ရှိရဲ့ဒါပေမဲ့အဲ့ဒီဟာကိုဒီပါတီတွင်းမှာရှိတဲ့ဒီစင်စာဖွဲ့ရနေဖျက်ချခဲ့တာလေကျွန်တော်တို့ဟိုဒီပြေကြရတာရှိတယ်ပေါ့ဆိုတော့အဓိကကတော့ဟိုလက်ခံမှုရှိနိုင်တယ်ဆိုတော့အဲ့ဒီမှာမှဒီဟိုဒီပါတီတွေမှာရှိတဲ့ဒီပြင်မဲ့ပြင်မဲ့ပြင်မဲ့မဖြစ်နိုင်ဘူးဆိုတော့အဖွဲ့ကနိုင်ရင်တော့အပူများတယ်ဆိုတော့ဒီဒီဥတွေကဟိုပြင်ုံမဲ့ပြင်ပြီးတော့ကျွန်တော်ဟိုဒီ60%ကကြီးကိုဖြတ်တာမျိုးတော့ရှိလာနေမှာမဟုတ်ဘူးတကယ်လို့60%ကကြီးကိုဖြတ်မယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီဟိုပါတီမှာရှိတဲ့ဒီပိုင်းကောင်းဆောင်တွေကအဲ့လိုနားလေသဘောပေါက်သွားရင်တော့ဒါကြီးကဖြတ်လိုက်နိုင်မယ်လို့ကျွန်တော်ထင်နေပြဟုတ
်ကိုဆောင်ခရဲ့အမြင်လည်းသိချင်ပါတယ်ကိုဆောင်ကဒီဥပဒေပုံမှန်နဲ့ပတ်သက်လို့ကိုရိုင်းလက်ခံရတယ်နောက်တစ်ခုကဒီဥပဒေနဲ့ပတ်သက်လို့ပြင်ဆင်ရေးသူ့အနေနဲ့လည်းလုပ်နေတော့ဒီဥပဒေနဲ့ပတ်သက်လို့ပြင်ရေးသွားတင်လားဖြတ်ရေးသွားတင်လားပြင်ဘယ်လိုဟာမျိုးပြင်ရမလဲကိုဆောင်ခရဲ့အမြင်သိချင်ပါတယ
်ဆိုတော့ကျွန်တော်တယောက်တည်းတော့မဟုတ်ပါဘူးကျွန်တော်တို့ဒီခုဆိုရင်ကျွန်တော်တို့ဒီအခြားဒီဟိုကျွန်တော်ရက်သက်အဖွဲ့ကြီး20ကျော်နဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဒီဥပဒေတစ်ခုလုံးပဲပြီးလုပ်နေတာရှိပါတယ်အဲ့ဒီမှာဆိုရင် ကျွန်တော်ဆန္ဒပြောလို့ပြင်ရမယ့်အချက်28ချက်ထိထွက်လာတာရှိရပေါ့ဆိုတော့အဲ့28ချက်ထဲမှာကျွန်တော်ဆန္ဒလူတွေတည်နေတဲ့ဒီ66ကကြီးကတော့မဖြစ်မနေပဲဖြတ်ပြရမယ်ပုံမှန်တစ်ခုဖြစ်ရှိရပေါ့နော်အဲ့တော့ကျွန်တော်တို့ကောင်မှာပဲအဲဒီဘက်မှာဒီ review လုပ်နေတဲ့အပြင်ဒီဘက်မှာ campaign တွေလုပ်တဲ့အခါမှာကျွန်တော်တို့ခေါင်းစဉ်ဘယ်လိုတင်လဲဆိုတော့စက်ပေဥပဒေပြင်ဆင်ရေး66ကကြီးဖြတ်သိမ်းရေးဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့တွားတယ်အဓိကတော့ကျွန်တော် PDU ကိုတိုင်လဲဒီဟာကြီးဖြတ်သိမ်းရမယ်ဆိုတဲ့အပြင်ရှိဖို့လေအဲ့မှာမရှိဘူးဆိုရင်ကျွန်တော်တို့ဒီဟာကြီးဖြတ်သိမ်းဖို့ကလည်းမဖြစ်နိုင်ဘူးပေါ့အဓိကတော့ကျွန်တော်တို့ဒီစက်ပေဥပဒေမှာ66ကကြီးကမဖြစ်မနေဖြတ်သိမ်းရမယ်ဘာဖြစ်လို့လဲဆိုတော့ဒီဘက်မှာအာဟိုရတဲ့ဒီပုံမှာတည်းမှာ66ကကြီးမှာပြဋ္ဌာန်းထားပြီးတဲ့ပုံမှာတွေအားလုံးကရှိပြီးသားပေါ့ဥမာအတေဖြတ်မှုဆိုရင်699ကနေ910ကြီးအတေဖြတ်မှုဟိုပေါင်းစုံရှိတယ်ပေါ့နော်နောက်တစ်ခုကကြတော့ဒီအဥမာအဲ့ဒီမှာ6ပါတယ်ချင်း6မှုဆို383ကနေပြီးတော့386ထိဟာဒီချင်း6မှုနဲ့ပတ်သက်တာရတဲ့ကြီးမှာရှိတယ်အားလုံးဟာရတဲ့ကြီးကမှာပါပီးတာဖြစ်တဲ့အတွက်ရတဲ့ကြီးကမှာရတဲ့ကြီးနဲ့လုံလောက်တယ်အရေးယူလို့ရတယ်ဆိုတာမျိုးကျွန်တော်တို့တွေ့ရတယ်အဲ့တော့ဒီပုံမှန်66ကကြီးဟာတက်ပေါ့နော်ဆန္ဒဒီပြီးခဲ့တဲ့အစိုးရတုန်းကဒီ V2 တွေပေါ်မှာဒီလိုလိုဆိုပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ချင်းချုပ်ကန့်တက်ဖို့နောက်တစ်ချက်ကျတော့ V2 ရဲ့ဝေဖန်မှုတွေသူရဲ့အားနည်းချက်တွေပေါ်မှာထောက်ပြတဲ့ဟာတွေပေါ်မှာချင်းချုပ်ကန့်တက်ခြင်းနဲ့အတွက်ဒီပုံမှန်ကိုပြဋ္ဌာန်းခဲ့တယ်ပြီးတော့ဒီပုံမှန်ကိုအသုံးချခဲ့တယ်ဆိုတော့ဆက်လက်ပြီးတော့ဒီကျွန်တော်တို့ဒီ NND ဆိုရတက်လာပြီးတော့နောက်ပိုင်းမှာလည်းဒီပုံမှန်ကိုဆက်လက်အသုံးပြုခဲ့တယ်ပေါ့ဆိုတော့အရင်ဆုံးရမှာဆိုခုနှစ်မှုရှိရကျွန်တော်တို့ထောင်အားလွတ်လာတဲ့ကျွန်တော်ထောင်အားလွတ်လာကစားမှာဆိုရင်ကိုမှုပဲရှိရကျွန်တော်အဲ့ကိုမှုကလေးကနေပြီးတော့ဒီဆက်တွေကြီးဥပဒေပြင်ဆင်ရေးလုပ်လာခဲ့လိုက်တာအခု60နဲ့69လောက်68မှုလောက်ရှိလာတဲ့အချိန်ဒီဥပဒေကပြင်နိုင်ရေးမဆနိုင်နေဘူးပြတ်တော်ဘက်ကနေဒီနေ့ချိန်ဒီဥပဒေနဲ့ပတ်သက်တဲ့ပြင်ဆင်ရေးကိစ္စတွေမှာအတန်ဟိုပြင်ဆင်နဲ့ပတ်သက်ပြီးပြောရတဲ့အတန်ကြီးကလုံးဝအကောင့်ပတ်မှာမရှိနေဘူးဒါကြီးကိုမပြင်ကျင်တဲ့ပုံစံမျိုးတွေပဲကျွန်တော်ကြားနေရတာတွေ့ရတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီစနေဘွဲအတွက်သရော့ရှင်ချိုးကသူ့ရဲ့အမြင်သဘောထားပြပို့ထားတာရှိပါလေအရင်ဆုံးဦးကျော်လင်းရဲ့အတန်ဖိုင်ကိုကျွန်တော်နားဆင်ကြည့်ရအောင်ပ
ါအစိုးရရဲ့အားနည်းချက်တွေကိုထောက်ပြရေးသားကြတဲ့မီဒီယာနဲ့လူပုဂ္ဂိုလ်တွေကိုနှိပ်ကွက်တဲ့66ကားကြီးကိုအတီးပြုတ်ခဲ့တာကအာဏာရှင်အစိုးရနဲ့ဆက်ဆက်ပတ်သက်နေတဲ့လူတွေသာဖြစ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါဝင်ဒီမိုကရေစီစစ်စစ်လိုချင်သူတွေကသဘောမကျခဲ့တာတော့အမှန်ပါဒါပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အာဏာရလာတဲ့အချိန်လွှတ်တော်မှဒီဥပဒေကိုအလင်းမြန်ဖျက်သိမ်းဒါမှမဟုတ်ပြင်ဆင်လိုက်မယ်လို့ပြည်သူလူထုကမျှော်လင့်ခဲ့ကြပေမဲ့လွှတ်တော်ကတိတိယောက်ယောက်မဆောင်ရွက်တာကတော့မေးခွန်းထုတ်เสียပါကိုကိုနှိပ်ကွက်ခဲ့တဲ့ဥပဒေကိုကိုအာဏာရလာတဲ့အချိန်မှာဆက်လက်ကျင့်သုံးနေတာကအာဏာမရခင်ကတမျိုးအာဏာရလာတော့တမျိုးလို့ထင်မှတ်เสียပါအချောင်းချောင်းဖွဲ့စည်းပုံပြင်ဆင်ရေးကြံ့ကြာနေတာကိုနားလည်ပေးလို့ရပေမဲ့မီဒီယာနဲ့ပြည်သူလူထုကိုဆက်လက်ဖိနှိပ်နေတဲ့ဒီလိုပြင်ဆင်လို့ရနိုင်တဲ့ဥပဒေမျိုးကိုပြင်ဆင်ဖို့မကြိုးစားတာကိုတော့မီဒီယာလောကသားတွေအပါအဝင်လူမှုကွန်ရက်မီဒီယာကိုတုံးဆွဲနေကြပြီဖြစ်တဲ့ပြည်သူလူထုကအားမလို့အားမရဖြစ်နေတာတော့အမှန်ပါအစိုးရကနေအမျိုးမျိုးနဲ့ထောက်ပြဝေဖန်မှုတွေကိုသဘောထားကြီးစွာနဲ့လက်ခံဖို့ခက်ခဲနေသေးရင်စစ်အစိုးရတွေနဲ့ဘာမှမထူးခြားဘူးလို့ပဲအများကမှတ်ယူနိုင်ပါတယ်ဒီမိုကရေစီစနစ်ဟာဆက်ဆက်ထိမခံတဲ့အာဏာရှင်စနစ်နဲ့အသွင်သဏ္ဍာန်ရောအနှစ်သာရပါမတူတာမို့ဒီမိုကရေစီစနစ်ကိုဖြောင်းဖြောင်းတန်းတန်းသွားဖို့ဆိုရင်ဘယ်လိုဝေဖန်မှုမျိုးကိုမဆိုခံနိုင်ရှိပြရမှာပါအစိုးရကိုတက်တက်ညာညာဝေဖန်မှုပြုရရင်တော့စံချိန်မှီးတဲ့ဒီမိုကရေစီအစိုးရမျိုးမဖြစ်အောင်ရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအကြောင်းကြောင်းတွေကိုငဲ့နေရလို့ကြံ့ကြာနေတာလားအစိုးရပုံရိပ်ကိုထိခိုက်သွားမှာမလို့အပက်စိုးရိမ်နေသလားမေးခွန်းထုတ်ကြတော့မှာပါဗျာ
ဒါကတော့ဥကျော်လင်းသူ့ရဲ့အမြင်ကိုကျွန်တော်တို့ပေးပို့ထားတာဖြစ်ပါလေနောက်တစ်ယောက်ကတော့မောင်ဝင်းဟန်အင်းလီလွယ်ကော်မျိုးကဆိုပြီးတော့စာနဲ့ပေးပို့ထားပါလေကိုအောင်လင်းကြီးအဲ့ဒါလေးဖတ်ပြပြီးပါအောင
်ဟုတ်ကဲ့ပါသူစာတော်တော်လေးရှိပါတယ်ကျွန်တော်လူရင်းကိုကောင်းတော့ဖတ်လိုက်ပါမယ်။မိုင်းမလွတ်လပ်စာရေးသားပြောဆိုခွင့်သတင်းစာလွတ်လပ်ခွင့်ဆွေးနွေးနေတာကတော့ရာဇဝတ်နှစ်ထောက်ဝက်မကရှိနေခဲ့ပါပြီ။ဒီအခုဆိုရင်တော့ဒီမိုကရေစီခေတ်လို့ပြောနေတဲ့ဗမာပြည်မှာအရေးသားနဲ့ဖော်ပြကန့်သက်ထားတာမျိုးမရှိပေမဲ့အချို့သောဖွဲ့စည်းလူပုဂ္ဂိုလ်စာတွေကိုဝေဖန်ရေးသားပြောဆိုမရင်မရှိရှိရမရရရဥပဒေပုံမှန်တွေနဲ့ဖန်စီအချင်းချထားရမယ်ဆိုတဲ့အလေထားအမူအကျင့်တွေရှိနေတယ်လို့ပြောမယ်ဆိုရင်ပြောလို့ရမယ်ထင်ပါတယ်ဒါပေမဲ့ဒီလိုအဖွဲ့အစည်းလူပုဂ္ဂိုလ်ရဲ့အလို့ကြလှုပ်ဆောင်ပေးနေတဲ့အဖွဲ့အစည်းပုဂ္ဂိုလ်တွေကြတော့ကျင့်ဝတ်နဲ့မညီတဲ့အပြောဆိုအရေးသားဥပဒေနဲ့မလုတ်ကင်းတဲ့အပြောဆိုအရေးသားဝေဖန်မှုတွေကိုတော့အရေးမြူတာတွေတွေ့နေရပါတယ်ကျင့်ဝတ်သိက္ခာမဲ့ပြီးရုံရင်းကျန်တဲ့စကားတွေနဲ့ပုဂ္ဂိုလ်ရေးတက်ခိုက်ပြောဆိုတာမျိုးဥပဒေနဲ့မလုတ်ကင်းတဲ့လူသတ်မှုကိုပြောင်ပြောင်တင်းတင်းအားပေးအားမြောက်ပြုနေတာမျိုးလှုပ်ဆောင်နေတဲ့လူပုဂ္ဂိုလ်ယဟန်ပုဂ္ဂိုလ်စာတွေကိုတော့အရေးမြူတာမျိုးတွေရှိနေပါတယ်ဒါတွေကဒီမိုကရေစီနိုင်ငံတွေမှာမရှိသင့်ဘူးလို့ထင်ပါတယ် ဆိုလိုတာကတော့မမကြီးမလွတ်စာယူသားပြောဆိုခွင့်ဒေသစာလွတ်လပ်ခွင့်ဆိုတာလောက်ပိုင်ခွင့်တနည်းအားဖြင့်အာဏာပိုင်တွေရဲ့စိတ်နေစိတ်ထားနဲ့စိုက်နေတယ်လို့ထင်ပါတယ်ဆိုပြီးသူကရေးထားပါတယ
်ဟုတ်ကဲ့ကွန်လင်းကိုကျေးဇူးပါပဲကျွန်တော်တို့ခုနကဥကျော်လင်းပြောသွားတာကတော့လက်ရှိဒီဥပဒေနဲ့ပတ်သက်လို့လက်မခံတဲ့သဘောပါဒါပေမဲ့မောင်ဝင်းကပြောသွားတဲ့ခါမှာဒီပုဂ္ဂိုလ်ကြီးတက်ခိုက်မှုဆိုတဲ့ကိစ္စမျိုးတွေပါလာတယ်ကျွန်တော်ဥရောဘတ်ဆန်အောင်မေးချင်ပါတယ်ခင်ဗျာဥရောဘတ်ဆန်အောင်အခုတကဒီကိစ္စမျိုးနဲ့ပတ်သက်လို့ NLD ကဦးဝင်းထိန်ကိုယ်တိုင်ကလည်းပြောဘူးတယ်ပုတ်ခွေတိုက်ခိုက်မှုတွေရှိရဒါမျိုးဟာမျိုးကိုအရေးယူဖို့ဆိုတဲ့ဥပဒေတရားရှိတဲ့နေအဲဒါကြောင့်လို့ပြင်မယ်ဆိုတဲ့ line မျိုးကိုပြောသွားတယ်အဲ့တော့ဒီ66ကနေပုတ်ခွေတိုက်ခိုက်မှုတွေကဘယ်ဘလူမျိုးပတ်သက်နိုင်လဲအဲ့ဒါကထားတင်လားပြင်တင်လားဘလူကူရောဘတ်ဆောင်းရဲ့အမြင်သိချင်ပါလေ
ကျွန်တော်အမြင်ကတော့ပုတ်ခွေတိုက်ခိုက်မှုဆိုတဲ့နေရာမှာဆဲတာဆိုတိုင်းဟလာကိုယ်ကစာရဲမှာပါသူတော့လူတတအူချီးကျူးတာအမုန်းတရားကိုဖြန့်ချီတာအဲ့လိုမျိုးဆိုရင်တော့လက်ကမှာဒါပေမဲ့လက်ကကြီးတိုင်အောင်ရဇဇကြီးမှာအဲ့ဒီအတွက်ဥရေပုံမှန်တွေရှိနေတယ်အဲ့ဒီရဇဇကြီးကိုမတော်ဘဲနဲ့ဒီအင်ဗန်ဒါမတ်ကိုပါပေါ်မလဲရှိအပေါင်းနဲ့တွေ့နေတဲ့ဥပဒေကိုပဲအသက်တင်းထားမယ်ဆိုတာကြီးကတော့လုံးဝလက်မခံနိုင်ပါဘူး။ဒါကဥပဒေသမားတွေအကုန်ကြည့်ပါလေ။ဒီဥပဒေကကမောကမကြည့်နေတယ်။ရှင်းတော့မညီညွတ်ဘူး။နောက်ကျင်းသုံးတဲ့နေရာမှာလေတရားရုံးကြီးကလာသမျှကိုငါတို့တာဝန်ကထောင်ချပြရမယ်ဆိုတဲ့လွဲမတဲ့ခံယူချက်နဲ့အပေါင်းလုံးထောင်ကြတယ်တယောက်မှမလုပ်ဘူးအဲ့တော့ဥပဒေပုံမှန်တစ်ခုမှလွတ်တာရောမရှိနိုင်ဘူးဒါဟု
တ်ကဲ့
နော်ကြတာယူရဆိုရင်တော့အဲ့ဒီဥပဒေမှားနေပြီလို့ပဲပြောရမှာ
ဟုတ်ကဲ့ကျွန်တော်အချိန်လည်းမရတော့ဘူးခင်ဗျာ10မိနစ်လောက်ပဲရတော့ကျွန်တော်ကွန်မြင့်ကြော်မေးချင်ပါတယ်အခုလိုအချိန်နေမျိုးမီဒီယာတွေလည်းကြုံနေရတဲ့အချိန်မျိုးမှာမြန်မာမီဒီယာကောင်စီအနေနဲ့ဒီဥပဒေနဲ့ပတ်သက်လို့တစုံတရာရေးယူဖို့အာကင်တွယ်ဖို့ဖြည့်ရှင်းဖို့အတွက်ကဘာများစီစဉ်ထားတာရှိပါလဲခင်ဗျာ
ဟုတ်ကောင်းစီနေနေကတော့ဒီလွတ်တော်ကကော်မတီတွေနဲ့တော့ဓာတ်ရိုက်ဟိုတွေးဆောင်တာမျိုးမရှိသေးဘူးเนาะအခုချိန်ကြီးမှာဒီဆိုအပ်တဲ့လက်ထက်မှာဒါပေမဲ့ဟိုအထူးဥပဒေနဲ့အထူးကိစ္စများကော်မရှင်နဲ့တော့တခြားတော့တွေးဆောင်တဲ့အခါမှာဒီ66ဓာတ်ကြီးကိစ္စကိုလည်းဟိုကျွန်တော်တို့ကစိုးရိမ်တဲ့အကြောင်းကိုပြောတာဒီဟာကိုပြင်ဆင်ဖို့အတွက်ပြောဆိုရတာရှိတယ်သူတို့ကလည်းစိတ်ဝင်စားပါတယ်လို့တော့ပြောတယ်ဒါ့ပေမဲ့အဲ့ဒီဟာရဲ
့
အကျိုးတက်ရောက်မှုကလွတ်တော်ပေါ်မှာဘယ်လောက်ရောက်လဲဆိုတော့ကျွန်တော်တို့တော့အကြည့်ချမသိနိုင်ဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အချိန်လေးဆစ်သွားလို့ပါအခုပါဝင်ဆွေးနွေးပေးကြတဲ့ဦးမြင့်ကျော်ဦးရောဘတ်ဆောင်းအောင်ကိုစောင်းခအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့ဒိုင်ရိုက်ဒီလိုက်စီစီတင်ပါကျန်တာကွန်ပြပါ